တက္ကသိုလ်စက်မှုတက္ကသိုလ်ကလေးနဲ့ကွန်ပျူတာတက္ကသိုလ်ကကျောင်းသားကျောင်းသူတစ်ထောင်ကျော်ဟာကျောင်းကားကတိုးမြင့်ပြီးတော့ကောက်တဲ့အတွက်လက်မခံနိုင်လို့ဆန္ဒပြမှုတစ်ခုကိုလုပ်ခဲ့ပါတယ်မနေ့9နှစ်ကျော်ကနေနေ့လယ်2နှစ်ကျော်အထိဆန္ဒပြခဲ့ပြီးတော့တောင်းဆိုချက်တွေကိုနောက်ဆုံးမှအာဏာပိုင်တွေကလိုင်လျောလိုက်တယ်လို့ကြေညာတဲ့အခါမှာလူစုခွဲခဲ့တယ်လို့ဆိုပါတယ်မအေးအေးမာကသတင်းပို့ထားပါတယ်ရှင
်2010ခုနှစ်မကုံငင်ကလေးကဒေသကုတ်ကေးစစ်ဌာနချုပ်ဒါကဆကလေးကအာဏာပိုင်တွေဟာဒေသတွင်းတပ်သူတွေကတပ်သူပမောက္ခချုပ်တွေကိုခေါ်ယူပြီး2011ခုနှစ်ကစပြီးကျောင်းချုပ်ဖို့ကားကားတွေကိုတုံးမြင့်ကောက်ခံတော့မှဖြစ်ကြောင်းအသိပေးပြောကြားမှုတွေကိုလုပ်ခဲ့ရမှာပမောက္ခချုပ်တွေကကျောင်းသားတွေရဲ့အခက်အခဲတွေကိုတင်ပြခဲ့ပေမဲ့အာဏာပိုင်တွေကဂရုမစိုက်လစ်လျူရှုရကနေဇန်နဝါရီလ12ရက်နေ့ကကလေးမြို့မှာကျောင်းသားကျောင်းသူပေါင်း1000ကျော်ဟာဆန္ဒပြမှုဖြစ်ပွားခဲ့တာပါ။ကျောင်းကားကတုံးမြင့်ကောက်ခံမှုကိုရှော့ချပေးဖို့အပါအဝင်တောင်းဆိုချက်တွေကိုလက်ရောစေဖို့အတွက်ကျောင်းသားတွေကစီတန်းချီတက်ကြပုံကိုလည်းမြို့ကတူကအခုလိုပြောပြပါဗျ
။ကျောင်းသူပေါင်းကားတွေကိုအစင်းနဲ့အစင်းကျောင်းကားအားလုံးတားပြီးတော့လမ်းကိုပိတ်ရက်ပြီးတော့တားပြီးတော့ကားတွေလည်းမတော်ခိုက်တော့ဘူး။ဒီကျောင်းသားတွေဟိုဘူရာလမ်းခွဲနေထောင်နဲ့ချီပြီးတော့ချီတက်လာပြီးဆိုတော့စစ်တပ်ကတရင်ကရပ်တူတာဆိုတာနောက်ဆက်ကလည်းတရင်ကျူရတော့အဲဒါကဆီမှာလိုက်သားပြီးတော့အစင်တဲ့ဆောင်နေတာပ
ါကလေးမျိုးတာဟန်းရက်ွက်ဘူချုပ်လမ်းမပေါ်ကနေစုဝေးပြီးဒေသကုကေးစစ်ဌာနချုပ်ရုံးကိုចောင်းသားတွေရောက်သွားတဲ့အချိန်မှာတော့အဝါရောင်လိုင်းနဲ့အနီရောင်လိုင်းတွေကိုတားဆီးပြီးစစ်သားတွေကကာစီးထားခဲ့ပါတယ်အဝါရောင်လိုင်းနဲ့အနီရောင်လိုင်းတွေကတော့ထပ်ပြီးရှေ့ဆက်မတူဖို့အတွက်သတိပေးတားမြစ်ချက်တွေဖြစ်ပါတယ်စစ်တပ်ကဒါကဆမှုနဲ့ဒုတိယတာဝန်ရှိသူတွေခီးထွက်နေတာမို့သူတို့လက်အောက်ကဒုတိယဗိုလ်မှူးကြီးအဆင့်ရှိသူအရာရှိတဦးကဥဆောင်ပြီးဖြေရှင်းပေးခဲ့ရတယ်လို့ဆိုပါတယ်
။ကျောင်းသားတွေကဒီစစ်တပ်နဲ့ခိတ်တဲ့ဆင်မှာကျောင်းသားတွေကပြောတယ်ကျွန်တော်တို့ကျောင်းသားတွေကဒီဆောင်းနေကြီးလက်ဆက်ခဲ့တယ်အခုပါးခါတွေကနောက်တစ်ခါတက်တော့တနည်းကို400ကုန်တယ်ဟိုသမင်းစားဆရာတော်မရှိတော့ဘူးအရင်လုံးကတည်းကငတ်နေတာအခုကကားတက်တော့ကားတော့ပြည့်စုံမရှိဘူးကျွန်တော်တို့မှအားကိုးပြီးတော့ဟာတောင်းဆိုဆရာဆိုလို့ဒါကဆမိုးရရှိတယ်ဆိုပြီးတော့ပြောတာပါဒါကဆမိုးရဲ့စကားပြန်တော့ပြန်တာမကြဘဲနဲ့မပြန်ဘူးလို့အဲ့လိုမျိုးသူတို့ပြောလာပ
ါဆန္ဒပြចောင်းသားတွေဟာစစ်သားတွေတန်းစီရက်ထားတဲ့နေရာအထိခြိတက်ခဲ့ကြပြီမဲ့စစ်တပ်ကတော့လက်နက်မကင်ပဲတားဆီးမှုကိုလုပ်ခဲ့တယ်လို့ဆိုပါတယ်စစ်တပ်ဘက်ကပထမအဆုံးចောင်းသားတွေကိုပြောတာကတော့ဘသူကဥဆောင်ပြီးဒီလိုဆန္ဒပြမှုကိုလုပ်ခဲ့တယ်လဲဆိုတဲ့မေးခွန်းပါပဲကျောင်းသားတွေကတော့အားလုံးဥဆောင်နေအားလုံးမိမိဆန္ဒနဲ့လာကြတယ်လို့ဖြေကြတယ်လို့လည်းပြောကြပါဗျ။ကျောင်းသားတွေရဲ့တောင်းဆိုချက်ကတော့ကားကားတွေကိုကြက်နေရကောက်ခံနေတာအရင်နှုံးသားအတိုင်းချက်တရားကိုပြန်လဲလျှော့ချပေးဖို့ကျောင်းသားဥယျာဉ်နဲ့အညီကျောင်းကားလုံလောက်စွာစီစဉ်ပေးဖို့ကျောင်းကားတွေကိုအချိန်မှန်ပြေးဆွဲပေးဖို့ကွန်ပျူတာတက္ကသိုလ်ကျောင်းကားတွေမှာခရီးသည်နဲ့ကုန်စည်တွေကိုတင်ဆောင်ခွင့်ပြုဖို့စတာတွေကိုတောင်းဆိုခဲ့တယ်လို့ဆိုပါတယ်။နောက်ဆုံးမှာအနာပိုင်နေဘက်ကလိုက်ရောခဲ့ရပုံကိုလည်းအခုလိုပြောပြပါရစေ
။တို့ကကျောင်းသားတွေကိုတင်ပြဖြစ်ဟိုလက်ခံတယ်အထက်ကိုတင်ပြပြည့်မဲ့ခဏဖောက်ခတ်ကြပါဆိုတော့ကျောင်းသားတွေကအဲ့ဒီနားမှာရှိတဲ့ဘောလုံးကွင်းနားမှာပါအောင်ဆန်းကွင်းနားမှာပါလမ်းပြီးမှအားလုံးငင်းကက်ကက်ဆဲပြီးတော့ထိုင်ဆောင်နေကြတယ်။အဲ့ဒီအချိန်မှာတက္ကသိုလ်ကသူတို့တက္ကသိုလ်ကသမခချုပ်လူပဋိကလူဌာနမိုးတွေရောက်လာပြီးတော့ဆွေးနွေးပွဲလုပ်တယ်ဒီစစ်တပ်ကရာစီတွေကလည်းအထက်ကိုတင်ပြရင်အဲ့ဒီမှာဆွေးနွေးပွဲလုပ်ကြတယ်။အာဒီဘက်ကကျောင်းသားတွေကတောင်းဆိုချက်လူချက်ပေါ့နော်လူချက်ရှိတယ်။အဲ့လူချက်ကိုလက်ခံတယ်လို့ပြန်ကျောင်းပြန်တဲ့ဟာကိုကလေးဝိဇာတိတ်ပန်တက္ကသိုလ်ကဘမခချုပ်ကိုပြောခိုင်းတယ်။ဝိဇာတိတ်ပန်တက္ကသိုလ်ကဘမခချုပ်ကတော့သူပြောတာကဒီနေ့ဖြစ်တဲ့ကျောင်းသားတွေတောင်းဆိုချက်အားလုံးဟာလမ်းကမ်းပါတယ်ဖိကင်ဖိထိုက်ပါတယ်။ဒါကြောင့်ဆရာတို့ကဖိဖိလူချီးပါရတယ်သူတို့လက်ခံပြီးတော့သဘောပြပါတယ်ဆိုပြီးပြောလိုက်တော့ကျောင်းသားအလုံးဝမ်းသာပျော်ရွှင်ပြီးတော့လက်ခုပ်တွေတီးပြီးတော့လူတို့ဆွဆွဖိထားတာပေါ့ဗျာ
။ဆန္ဒပြကျောင်းသားတွေဟာအစပိုင်းမှာတော့လူဦးရေ900ကျော်လောက်သာရှိပေမဲ့နောက်ဆုံးမှာလူဦးရေ1000ကျော်ထိဖြစ်သွားပြီးကျောင်းသားထက်ကျောင်းသူဦးရေကပိုများတယ်လို့မြို့ကန်တွေကဆိုပါတယ်။ဆန္ဒပြကျောင်းသားတွေကနောက်ဆုံးတောင်းဆိုချက်တစ်ခုကတော့သူတို့ဆန္ဒပြတဲ့အတွက်ဘယ်ကျောင်းသားကိုမှကျောင်းကနေထုတ်ပယ်တာအရေးယူတာတွေမလုပ်ဖို့ကိုလည်းတောင်းဆိုခဲ့တယ်လို့ဆိုပါတယ်။အလားတူပြဿနာမျိုးတွေဟာရခိုင်ပြည်နယ်တွင်းကတက္ကသိုလ်ကျောင်းသားတွေမှာလည်းကြုံတွေ့ခဲ့ရသလိုနေကျောင်းအတော်များများမှာကြုံတွေ့နေရတာလည်းဖြစ်ပါတယ်ရှင်။